ဟုတ်ကဲ့အမေရိကန်သမ္မတကိုယ်တိုင်လာတက်ဖို့ရှိနေချိန်မှာဒီအာဆီယံထိပ်သီးပွဲတဲ့ယူကရိန်းရေနောက်မြောက်ကိုရီးယားလက်နက်စမ်းသပ်မှုနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေပြိုင်ဆိုင်မှုအပြင်မြန်မာပြည်သူတွေကိုထိခိုက်နေတဲ့တိုက်ခိုက်မှုတွေပေါ်တိုးတက်မှုရာရေးအဖက်ဖက်ကဖိအားတွေနဲ့မျှော်လင့်ချက်တွေပို့ကျရောက်လာနေတယ်လို့ထိုင်းဝန်ကြီးချုပ်ရဲ့လုံခြုံရေးဆိုင်ရာအကြံပေးပန်နီတန်ဝါတာနယာကွန်ကပြောလိုက်ပါတယ်။ဒါကြောင့်မြန်မာကိစ္စအတွက်လက်ရှိဘုံသဘောတူချက်၅ခုတက်သက်ထက်ပိုထိရောက်နိုင်မဲ့လမ်းကြောင်းမျိုးနဲ့ရေတိုရေရှည်ဖြစ်နိုင်တာတွေကိုအာဆီယံခေါင်းဆောင်တွေဆွေးနွေးဖို့မျှော်လင့်ထားကြတယ်လို့လည်းပန်နီချန်ကပြောပါတယ်။အခုလိုဆွေးနွေးရမှာအဓိကဘလို့စိန်ခေါ်ချက်ရှိနေပါလဲလို့မေးရမှာချူရလောင်ကုန်းတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခလည်းဖြစ်တဲ့ပန်နီချန်က
မြန်မာအပါအဝင်အခြားကိစ္စရဲ့ကြီးတွေမှာအာဆီယံခေါင်းဆောင်တွေအနေနဲ့လက်တလောဘုံသဘောတူညီချက်တွေမရသေးတဲ့သဘောရှိပါတယ်။အဓိကစိုးရင်ချက်တစ်ခုကတော့အာဆီယံတစ်ခုလုံးအနေနဲ့လက်ရှိကမ္ဘာနဲ့ဒေသတွင်းမှာဆက်ပြီးအကျုံးဝင်အရေးပါနေသေးတယ်ဆိုတာကိုသိကြစေနိုင်ဖို့ဖြစ်ပြီးအထူးသဖြင့်အာဆီယံကြုံနေရတဲ့ပြဿနာအတွက်အာဆီယံကဘယ်လိုဖြေရှင်းနိုင်တယ်ဆိုတာကိုပြနိုင်ဖို့ပါတကယ်ကဘာမှတွန်းတွန်းတက်တက်မလုပ်လို့တာနဲ့အစွန်းရောက်ချင်းကပ်မှုနှစ်ဖက်ကြားမှာကောင်းမွန်တဲ့အဖြေရှာနိုင်တာမတွေ့ရသေးပါဘူးအဲ့တော့ဒီတစ်ခေါက်မှာအာဆီယံအတွက်အရေးကြီးတဲ့ကိစ္စရပ်တွေမှာရှေ့ဆက်နိုင်ဖို့ပိုကောင်းတဲ့အဖြေကိုထုတ်နိုင်မယ်လို့မျှော်လင့်ပါတယ်
ဒီအာဆီယံရဲ့အဓိကစိန်ခေါ်ချက်ကိုမြန်မာမဟာဗျူဟာနဲ့မူဝါဒလေးလိုက်ဖွဲ့ ISP မြန်မာကညွှန်ကြားမှုဥပဒေသူငင်းကလည်းသဘောတူပါတယ
်ဒီနေ့ကျွန်တော်တို့မိတ်ဆွေဒီနိုင်ငံကစိန်တန့်ကြောက်ပြောပါတယ်အာဆီယံမှာတဲ့တချို့လူတွေကမော်တော်ကားတစ်စီးမောင်းသလိုပဲပေါ့ဗျာဂက်ဆိုနင်းကျင်တယ်ဒါပေမဲ့တချို့နိုင်ငံတွေကလည်း break ကိုအုပ်နေတယ်ဘယ်လိုနည်းနဲ့မှဟိုအလုံးမဖြစ်ဘူးပေါ့ဗျာ
အဲ့ဒီတော့ဒီထိပ်သီးဘောကတစ်ဆင့်အကောင်းဆုံးပါမျှော်လင့်နိုင်ပါလေလို့မေးရမှာပန်နီတန်က
I think the best possible short term outcome is
ဒီလိုတွေအကောင်းဆုံးဖြစ်လာနိုင်ကြီးကတော့ဒီအစွန်းနှစ်ဖက်ကြားမျှကြီးကိုအပြေရှာလွတ်ဆောင်ဖို့ပါအခုတစ်ဖက်စွန်းမှာကအာဆီယံကနေယာယီရဆိုင်းထားဖို့ဒါမှမဟုတ်ထုတ်ပစ်ဖို့နောက်ပြီးအစွန်းတစ်ဖက်မှာတော့ဘာမှတွန်းတွန်းတက်တိုင်းမလုပ်ဖို့ဒါမှမဟုတ်ဆက်ပြီးတော့စောင့်ကြည့်ဖို့ဒီလိုအစွန်းနှစ်ဖက်ကအာဆီယံအတွက်အန္တရာယ်ကြီးတဲ့လမ်းကြောင်းပါဒီတော့ရှေ့ဆက်ရွေးဖို့မျှကြည့်ကောင်းဆိုတာမှာတော့အချင်းစရာပိုတက်တက်မမရှိလာတာပိုလေးနဲ့တဲ့ဆွေးနွေးမှုတွေဝိုင်းလို့တာတရားဝင်ဆွေးနွေးတာရောအလို့သဘောရောအစိုးရချင်းအပြင်အစိုးရနဲ့အကြံပေးပညာရှင်တွေပါတဲ့ track 1 and half လမ်းကြောင်းမျိုးပညာရှင်တွေပါတဲ့ track 2ဒုတိယလမ်းသွယ်မျိုးပိုလှုပ်လာတာမျိုးပါဒါတွေကိုလာမယ့်နှစ်အာဆီယံဥက္ကဋ္ဌအသစ်လက်ထက်မှာမျှော်လင့်နိုင်ပါတယ်မြန်မာအပေါ်ဝင်လက်ရှိပြဿနာရတချို့အပေါ်အပြေတမ်းရတဲ့ကြီးကြီးမားမားမျိုးမဖြစ်လာရင်တော့တစုံတရာတိုးတက်မှုမျိုးမျှော်လင့်နိုင်ပါတယ
်။ဦးအောင်သူငင်းကလည်းသိတ်ထူကြဖို့မမျှော်လင့်ပါဘူးလို့ဆိုပါတယ
်။သိတ်တော့အထူးမရှိဘူးဗျ။ဘာဖြစ်လို့လဲဆိုတော့ဒီထိတ်သီးစည်းဝေးမတိုင်ခင်မှာအာဆီယံနိုင်ငံသားရေးဝန်ကြီးတွေစုပြီးတော့မြန်မာပြည်ရဲ့ရေးအတွက်အစည်းအဝေးမှာတော့တော်တော်လေးလွတ်လပ်ပွင့်လင်းဆွေးနွေးမှလို့ထင်တယ်။ဒါပေမဲ့လည်းထုတ်ပြန်ကြေညာချက်မှာတော့ဘုံသဘောတူချက်၅ရပ်ကိုထပ်ပြီးတော့ထောက်ခံပြီးတော့လက်တွေ့ကျတဲ့အစီအစဉ်တွေလုပ်သွားမယ်ပေါ့။ဒါပဲပါပါလေ
။ဒီနေရာမှာတစုံတရာတိုးတက်မှုမျိုးကိုမျှော်လင့်နိုင်တာကဘာကြောင့်ပါလဲလို့မေးရမှာပန်နီချန်က
Because after all it's quite reasonable.
ဘာကြောင့်လဲဆိုတော့အာဆီယံထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့မြန်မာအပါအဝင်ဒီကိစ္စရပ်ကြီးတွေမှာပိုအားစိုက်ထုတ်ပြီးတုံတုံတိုက်တိုက်နဲ့အချင်းချင်းကြားပိုအချိန်ပေးထိတွေ့ပြီးလုပ်ရမယ်ဆိုရင်ဒီအထက်မှာမြန်မာနိုင်ငံကဘက်အားလုံးနဲ့ပိုပြီးတော့ထိတွေ့ဆက်ဆံတာလဲအပါအဝင်မျှော်လင့်ကြည့်နိုင်ပါလေရှင်းနှစ်ဆန်းဒါမှမဟုတ်နှစ်လယ်လောက်မကြာခင်ကာလအနာဂတ်မှာတိုးတက်မှုရလာဖို့အတွက်ပိုကောင်းတဲ့ချင်းကပ်မှုတစ်ခုမျိုးရှိလာသင့်ပါတယ်ဒီအတွက်မျှော်လင့်နိုင်တာမျိုးပါဒါပေမဲ့အခုထိပ်သီးဆွေးနွေးပွဲကတော့ချက်ချင်းကြီးကြီးမားမားအပြောင်းလဲဖြစ်လာဖို့မမျှော်လင့်နိုင်ပါဘူး
တစ်ချိန်တည်းမှာထိုင်းနိုင်ငံကမြန်မာအရေးကိုရှေ့တန်းကနေရင်ဆိုင်နေရတာမျိုးထိုင်းဝန်ကြီးချုပ်ရဲ့ဝင်ရောက်ဆွေးနွေးမှုကအရေးပါနိုင်တယ်လို့ဦးအောင်သူငင်းကဆိုပါတယ်ပန်နီချန်ကလည်း
Prime Minister the youth is very keen on this two issues in a
minute ဝန်ကြီးချုပ်ပရာယုအနေနဲ့ဒီလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးနဲ့စီးပွားရေးပြန်လည်နလန်ထူရေးကိစ္စရပ်ကြီးနှစ်ခုမှာမြန်မာအပါအဝင်အဖွဲ့ဝင်နိုင်ငံအားလုံးအတွက်တကယ့်ကိုအလေးပေးပြီးတက်တက်ကြွကြွလုပ်နေပါတယ်တိုးတိုးတိတ်တိတ်နဲ့အလို့သဘောပြောဆိုဆွေးနွေးတာလည်းရှိပါတယ်အခြားအာဆီယံနိုင်ငံတနိုင်ငံချင်းအနေနဲ့လည်းအလားတူအလို့သဘောလုပ်နေတာတွေဥပမာမြန်မာပြည်ပကမှာကွဲပြားတဲ့ဘက်ကမတူညီတဲ့အဖွဲ့တွေနဲ့ထိတွေ့ဆက်ဆံပြီးသူနည်းနဲ့သူအပြေရှာနိုင်တဲ့ဝိုင်းဝန်းစ조사ပေးမှုတွေလည်းရှိပါတယ်ဒီလိုထိတွေ့ဆက်ဆံနေတဲ့နိုင်ငံတွေမျှော်လင့်ထားသလိုတိုးတက်မှုတွေရလာဖို့ဥပမာအကဲမဆက်လွန်းတဲ့ကိစ္စတွေမှာသဘောတူညီချက်တွေစပြီးတော့ရလာဖို့ကျွန်တော်တို့မျှော်လင့်ပါတယ် ။ဒါပေမဲ့ဘယ်လိုရလတ်ထွက်လာမလဲဆိုတာကတော့စောင့်ကြည့်ရအောင်ပါ
။တကယ်တော့လက်ရှိမြန်မာစီးရေးပဋိပက္ခတွေကြောင့်လူမှုစီးပွားရေးပြဿနာတွေပိုဆိုးလာမှာကိုထိုင်းဘာဝင်အိန္ဒိယနိုင်ငံတွေကပိုပိုစိုးရိမ်လာချိန်မှာအာဆီယံအနေနဲ့ဒီတစ်ခေါက်ဥက္ကဋ္ဌသစ်လက်ထက်ပိုထိအောင်ကင်တွယ်နိုင်ဖို့မျှော်လင့်ချက်တွေလည်းများလာနေတယ်လို့သုံးသပ်သူတချို့ကဆိုပါတယ်ခင်ဗျ။